ဆနသိမ်းပြီးနောက်ပိုင်းနှစ်နှစ်ကျော်ကာလအတွင်း KNDD တပ်မှပစ်ခတ်ထိုက်ခိုက်မှုတွေကြောင့်သေဆုံးရတဲ့အသက်ပြည်သူ450ကျော်ရှိပြီးဒီထဲမှာအသက်18နှစ်အောက်ကလေးလူငယ်တွေ50လောက်ပါဝင်တယ်လို့ KND လူအခွင့်အရေးအဖွဲ့ကပြောလိုက်ပါတယ်။ရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့စစ်ကောင်စီရဲ့လုပ်ရက်တွေဟာစစ်ရာဇဝတ်မှုမြောက်တယ်လို့လည်းဆွဆဲပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုမတ်တင်ကြီးထက်ကပြောပြပေးပါမှာ။
ဆီယနာသိမ်းပြီးနောက်ပိုင်းကင်းနီဒေတာတွင်မှာရက်သားပြစ်မှတ်ထားတိုက်ခတ်ခံရမှုတွေဆူဆူရွရွကြုံလာခဲ့ရသလိုနှစ်နှစ်ကျော်ကာလအတွင်းမှာစစ်ကောင်စီရဲ့တိုက်ခတ်မှုကြောင့်တမန်ရက်သားပြည်သူ450ကျော်သေဆုံးခဲ့ပြီးအဲ့ဒီထဲမှာအသက်18နှစ်အောက်ကလေးလူငယ်တွေ50လောက်ပါဝင်တယ်လို့ကရင်နီလူခွင့်ရဲ့အဖွဲ့တီထောင်သူကိုပညာက VOA ကိုပြောပါတယ
်ကျွန်တော်တို့ဆီမှာ400ကျော်ဆိုတာကတကယ်ကိုလူထုတက်ပေါ့နော်နာ50ကျော်ဝန်းကျင်ကတော့ကျွန်တော်ကလေးပေါ့16နှစ်အောက်ကလေးဖြစ်ပါတယ်ကျွန်တော်တို့အခုနောက်ပိုင်းကဘုံကျဲတိုက်ခိုက်ခြင်းခံရတဲ့နေရာတွေကြည့်လိုက်တော့ရွာတွေ IDP camp တွေစေယုံစေပိခန်းတွေအကြောင်းတွေပို့ပြီးတော့မှပြစ်မှတ်တိုက်ခတ်ခြင်းခံရတော့ပေါ့နော်အရင်တော့ကဘုံကျဲတယ်ဆိုတာတိုက်ပွဲဖြစ်တဲ့နေရာတိုက်ပွဲကာလမှာပဲဖြစ်တော့ပေါ့အခုကမဟုတ်တော့ဘူးပေါ့နော်တိုက်ပွဲဖြစ်ဖြစ်ဖြစ်ဖြစ်ညပိုင်းတို့နိခင်တောင်တောင်တို့အထူးပေါ့နော်အဲ့လိုမျိုးလူထုပြစ်မှတ်တွေကိုတိုက်ခိုက်တာပုံများလာတယ
်အခု450ကျော်ဆိုတဲ့အရေးအတွက်ဟာကရင်နီလူခွင့်ရဲ့အဖွဲ့ကလက်လန်းမီတလောက်ပြုစုထားတဲ့စည်ရင်သာဖြစ်ပြီးလက်လန်းမမီတဲ့နေရာတွေလည်းရှိနေတာမို့မြေပြင်မှာဒီထံမကတည်ဆုံးမှုများနိုင်တယ်လို့လည်းကိုပညာကပြောပါတယ်ကျေးရွာတွေစာတင်ချောင်းတွေဘာသာရေးအဆောက်အုံတွေစေးယုံစေးပေကံတွေလူများတဲ့နေရာတွေကိုပြစ်မှတ်ထားပြီးလက်နဲ့ကြီးနဲ့ပြစ်ခတ်တာလေးချောင်းအုံပြုံဘုံကျဲတိုက်ခိုက်တာတွေဖြစ်တယ်လို့သူကပြောပါတယ်။အများစုကလက်နဲ့ကြီးချောက်တည်ဆုံတာဖြစ်ပြီးဒုတိယအများစုကဖမ်းဆီးပြီးတနက်နဲ့ပြစ်တက်ခံရတာမြေမြုံပိုင်းနင်းမီလို့တည်ဆုံတာလေရင်နဲ့ဘုံကျဲလို့တည်ဆုံသွားရတာတွေဖြစ်တယ်လို့လည်းပြောပါတယ်။ပေးလို့ရတိတ်ဆောင်ရတဲ့စစ်ပြေးဒုက္ခတွေလည်းအများပြားရှိနေပြီးဒေသခံတွေဟာစစ်ပြေးလို့ရတနေရာပြီးတနေရာပြောင်းရွှေ့ပုန်းခိုနေကြရတာပါလက်နဲ့ကြီးတန်းလေးရင်တန်းတွေကြရတိုင်းဒေသခံတွေဟာအိတ်မပြောစားမဝင်နိုင်ဖြစ်ပြီးအမြဲတမ်းစိုးရိမ်ထိတ်လန့်နေကြရတယ်လို့ဒီမော့ဆွမြို့နယ်တနီလာလဲကျေးရွာကန်တူက VOA ကိုပြောပါတယ်
အမြဲတမ်းဆန်းနေပဲနေတိုင်းလိုလိုနေရတာပေါ့နော်။တနည်းအားဖြင့်လူတွေဝဲနေဟုတ်ပဲဒီမှာတော့ဖုန်းဆက်ပြောပြတာပေါ့နော်။လူတွေဝဲလာတဲ့တညာတော့အဲ့တော့အဲ့လိုတော့မပြောဘူးလေ။ညမှာပြင်းမှာဒီပုံညမှာပြင်းမှာအများဆိုးရထိလက်နေရတာပေါ့နော်။လက်လက်ကြီးဆိုလဲအချင်းတွေတက်ပွဲမရှိလဲလာတယ်ဆိုတော့အများကဖြစ်ဖြစ်လက်လက်နဲ့နေနေရတယ
်။ကြီးရွာပဝင်းကျင်နဲ့ဆစ်ဆောင်စခန်းတွေမှာလက်နဲ့ကြီးချလို့တေးဆုံးရတဲ့ဖြစ်စဉ်တွေလည်းရှိပါတယ်။ပြီးခဲ့တဲ့2021ခုနှစ်နှစ်ကုန်လောက်ကရိုင်းကော်မြို့နယ်ကုန်းသာကြီးရွာမှာစစ်ကောင်စီဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးချရောက်ပောက်ခွဲလို့ရွာကန်၃ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ရိုင်းကော်မြို့နယ်ကုန်းသာကြီးရွာကန်တဦးကပြောပါတယ်
ဒီရကြမှာဆိုသူတို့လက်နဲ့ဂျီလန်ထူရင်းနဲ့ဒီဆုံးတာရှိတယ်။နောက်ဖြစ်ချောင်းကတောင်ပေါ်မှာဗတ်ဆစ်ချောင်းကတော့လက်နဲ့အမှလက်နဲ့ဂျီသူတို့လက်လန်ထူကြအမှလူမရနဲ့အောင်ဆုံးသွားတာလည်းရှိတယ်ပေါ့နော်။ကျမတို့ကဆူရင်းနေပါပေါ့နော်။အခုကကျမတို့ရွာမှာပြန်အိတ်လို့ရတယ်ဆိုပေမဲ့သူတို့ကလည်းတတ်ဆွဲထားတာရှိသေးတော့နော်။ကျမတို့ရွာပေါ်နဲ့ရွာအောက်မှာကအများကသူတို့နေခကြတော့ကျမတို့လည်းလက်နဲ့ဂျီအတန်ကြားပြီဆိုတော့အဆူရင်ရပြီ။ဒီတို့တို့ကတော့လုံးဆိုရင်တော့နှလုံးယောဂတွေရတာတို့လည်းရှိတယ်ပေါ့နော်။တချို့နှလုံးယောဂမရသေးပေမဲ့ရင်တော့ပြီးတော့တခါတလေဆိုသူတို့ကအဲလက်နဲ့ကြီးတန်ကြောက်ဆိုအိုးကြောက်ပြီးတော့ချီပါချင်အမျိုးလေးအဲလူတိုင်းလူလိုတော့ဖြစ်သွားတော့မယ်အမျိုးပုံစံပေါ့နော်တအားကြောက်သွားတော့ပေါ့လေရင်လာဆိုဖဲချင်ဘုံကျင်းမလဲဆိုပြီးတော့စိတ်နဲ့တော်လန့်ပြီးတော့မှအိုးနေရတော့ပေါ့နော
်စစ်ကောင်စီကပြစ်မှတ်ထားတိုက်ခိုက်တဲ့ဖြစ်စဉ်တွေကြီးလိုက်ရင်ရည်ရွယ်ချက်ရှိရှိတမင်စီစဉ်လှုပ်ဆောင်တဲ့စစ်ရာဇဝတ်မှုလူသားမျိုးနဲ့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တယ်လို့ကရင်နီလူခွင့်ရဲ့အဖွဲ့တီထောင်သူကိုပညာကပြောပါတယ်
လူထုကိုပြစ်မှတ်ထားတိုက်ခိုက်ကြတဲ့ဟိုကပေါ့နော်ကလေးပဲဖြစ်ဖြစ်တတိယဦးပဲဖြစ်ပါဒီကဒီလောရအလုံးကတော့ရာဇမှုမြောက်တော့ပေါ့နော်နောက်ပြီးတော့မှတိုက်ခိုက်တဲ့ပုံစံကြည့်တော့လဲယူရချက်ရှိရှိပေါ့တိုက်ခိုက်တော့ပေါ့နော်ဥပမာဖြစ် IDP စခန်းတွေကိုဘုံကျဲတိုက်ခိုက်တာတွေ IDP စခန်းရှိတဲ့ရက်တွေထဲကိုလက်နေကြီးနဲ့ပြစ်ထည့်တာတွေပေါ့နော်အကြောင်းတွေကိုပြစ်မှတ်ထားတာတွေစေယုံတွေကိုပြစ်မှတ်ထားဒါကတော့တကယ်ကိုတော့ war crime ပဲကျွန်တော်ကတော့ဒါကတော့ငင်းလို့မရတဲ့အရာတစ်ခုဖြစ်တော့ပေါ့နော်အခြားတစ်ဖက်မှာကလည်းဒီလိုမျိုးလောရတွေကလည်းကျွန်တော်တို့ war crime မြောက်တဲ့ crime against humanity လည်းမြောက်လို့ပေါ့နော
်ကင်းနီဒေတာတွေအတွက်ရက်သားတွေထိခိုက်ဒေချင်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်တာမရှိသလိုလူခွင့်ရဲ့အဖွဲ့တွေနဲ့ဒေတာခန်တွေရဲ့ပြောဆိုချက်အပေါ်စစ်ကောင်စီရဲ့တုံ့ပြန်ချက်သိရဖို့စစ်ကောင်စီပြောခွင့်ရကိုတယ်လီဖုန်းနဲ့ဆက်သွယ်ပေမဲ့ပြန်လည်ဖြေကြားတာမရှိသေးပါဘူး ကရင်ဒေသတွင်လူခွင့်ရချို့ဖောက်မှုတွေနဲ့ပတ်သက်လို့ကရင်လူခွင့်ရအဖွဲ့ကစင်ခန်းစာပြုစုထားပြီးကျူးလွန်သူတွေအပေါ်တရားဥပဒေကြောင့်အရအရေးယူရာတွေဖြစ်လာအောင်နိုင်ငံတကာကိုဆက်လက်တင်ပြသွားမယ်လို့ဒီအဖွဲ့ကိုတီထောင်သူကိုပညာကပြောဆိုပါတယ်ရှင်